တနင်္လာနေ့တိုင်းဒဝဲမြို့အဝင်စစ်ဆေးရေးဂိတ်တစ်ခုကို PDF ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဒါကြောင့်မို့လို့မြို့အဝင်အထက်လမ်းကြောင်းအလုံးကိုစစ်ကောင်စီကပိတ်ထားလိုက်တဲ့အတွက်အခြေအနေတွေကစိုးရင်စရာဖြစ်ပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ပစ်ခတ်မှုကြောင့်နှစ်ဖက်ထိခိုက်မှုရှိပြီးတော့ဂိတ်နဲ့နီးကပ်နေတဲ့ရွာတွေဘက်ကလည်းလက်နက်ကြီးတွေကျနေတာကြောင့်အရက်သားထိခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မမြတစင်အောင်ကပြောပြပေးပါမယ်ရှင်။
ဒဝဲမြို့အဝင်အင်ရှိပြင်စစ်စေးကိမ်းမှာဒီကနေ့နေ့လယ်7နာရီဝန်းကျင်ချိန်ဟာစစ်ကောင်စီနဲ့ PDF ဒေသခံတော်လှန်ရေးအဖွဲ့ကြားအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တယ်လို့ PDF တပ်ဖွဲ့တာဝန်ခံတူက VOA ကိုပြောပါရယ်။အဲ့ဒီပစ်ခတ်မှုပြီးတဲ့အချိန်မှာအနီးအနားကမောင်မဲရှောင်းရွာကိုစစ်ကောင်စီကပစ်တဲ့လက်နက်ကြီးကျရောက်ပြီးတော့အရက်သားထိခိုက်မှုနဲ့နေအိမ်ပျက်စီးရတာရှိတယ်လို့လည်းပြောပါရယ်။အ
ဲ့မှာအရှိပြင်မှာအဲ့တပ်ပွဲဖြစ်ပြီးတော့အဲ့လက်နက်ကြီးမောင်မဲရှောင်းရွာကျပြီးတော့အင်းကံပြူရတယ်အင်းကံပြူရဖိုးကြီးတယောက်ထိခိုက်တာပိတ်ဆုံးလာမလို့အဲ့ဒါကြားရတယ်လက်ရှိရောလေစစ်ဆန်နေမှာအရှိနေမှာမရှာထိခိုက်လေမှာပြော်မချတာပါတော့ဟုတ်ကဲ့
စစ်စီးဂိတ်ပစ်ခတ်မှုမှာနှစ်ဖက်လုံးအပြန်အလှန်ထိခိုက်မှုရှိပြီးအရက်သားထိခိုက်မှုကိုတော့ VOA အနေနဲ့တီးခြားစုံစမ်းလို့မရသေးပါဘူးတဝဲမြို့အဝင်ထွက်လမ်းကြောင်းတွေကိုပစ်ခတ်မှုဖြစ်ပြီးချိန်ကလေးကစစ်ကောင်စီကပိတ်လိုက်တယ်လို့ PDF တာဝန်ခံကဆက်ပြီးတော့ပြောပါတယ်
ဒီကမောနဲ့လိုရှိတာတီးပြရတယ်ဟိုကကျွန်တော် PDF ပဲစစ်တပ်ပဲဒါမှရတတိကမ်းမပြေးစားတော့ကျွန်တော်မတီးပြဘူးဗျတစ်ဖက်တီးကမ်းမရှိတယ်ရတတိကမ်းမရှိတာစီးတယ်ဘလုတ်တီးကမ်းဆိုတော့အတူမပြရသေးဘူးမတဝဲတဝဲမျိုးအထွက်ပေါ်ဒီဘက်တဲ့ချောင်းတို့နေကလန်အထွက်ပုတ်တိုင်တထားနဲ့ဟိုဘက်ကမြောကင်းအထွက်ကမြောကင်းတထားကြီးကိုပိတ်ထားလိုက်တယ်ဗျကလေးအောင်တထားမနဲ့လည်းပိတ်ချထားတယ်ဗျ
စစ်စည်းဂိတ်မှာ၃နိုင်နီးပါးပြစ်ခတ်မှုဖြစ်ပြီးတော့လမ်းတွေကိုစစ်ကောင်စီဘက်ကပိတ်လိုက်တာပါတရားရီအပါဝင်တဝဲမျိုးအဝင်ထွက်လမ်းကြောင်းတွေကိုဒီကနေ့နေ့လယ်ကစပြီးပိတ်လိုက်တယ်လို့ဒေသခံတူက VOA ကိုအတည်ပြုပါတယ်ကမျောကင်းတရားပေါက်တိုင်းတရားဗျောတော်ဝဂိတ်နဲ့အခုပြစ်ခတ်မှုဖြစ်တဲ့အင်းရှိပြင်စခန်းဟာတဝဲမျိုးရဲ့အဝင်ဂိတ်လေးခုဖြစ်ပါတယ်အခုလိုတနင်္သာရီတိုင်းထဲမှာတိုင်းရင်းသားနဲ့တော်လိုင်းပူပေါင်းအင်အားစုတွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအရှိန်မြင့်လာတာကြောင့်ခီးသွွားဂိတ်တွေလမ်းတွေကိုစစ်တပ်ကပိတ်ထားတာဟာရက်အတော်ကြာနေပြီလို့ VOA ကစုံစမ်းသိရပါတယ်။တနင်္သာရီတိုင်းတွင်ခီးတယ်ပို့ဆောင်ရေးလုပ်ငန်းလုပ်နေသူတူကတော့မေလ9ရက်နေ့ကစပြီးဒီကနေ့ထိတိုက်ပွဲအခြေအနေကြောင့်သွားလာလို့မရသေးတဲ့အကြောင်းအခုလို VOA ကိုပြောပါတယ်။
စက်ကောင်စီလည်းရှိတယ်ပြီးတော့ခရင်လည်းရှိတယ်ပြီးတော့ဖိခရင်ကဖိအန်ယူခရင်လည်းရှိတယ်ပြည်ရင်းလည်းရှိတယ်စက်ကောင်စီလည်းရှိတယ်သူကပန်းချပန်းချပဲညလည်းဟိုလည်းအဖွဲတော့အမတော်ကတည်းလေဝေးရနေနေတယ်ဆိုအဖွဲကိုတိုက်မိမိလို့ပို့တယ်ဟာရိုးရိုးလူတွေဆိုတော့လေခုတလောကိုချင်းနေတော့တော့ဆိုတာအဲ့လိုဘာမှမဖြစ်ဘူးလားအဲ့လိုရက်ကြကြီးပိတ်တယ်ဆိုတာဘာမှမဖြစ်ဘူးခါတယ်တရက်ပိတ်တယ်နေ့ရက်ပိတ်တယ်အများကတော့ရက်ပဲအဲ့လိုအများကြီးတော့မပိတ်ဘူ
းတဝဲမှာလည်းဘယ်ချိန်ထိမြို့ဝင်ဂိတ်တွေအလုံးပိတ်ထားမလဲဆိုတာမသိရတယ်လို့စစ်ကောင်စီဘက်ကစုံစမ်းစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတဲ့အပေါ်အခြေအနေတွေကိုဒေသခံတွေကစိုးရိမ်နေကြပါတယ်စစ်ကောင်စီကတော့တဝဲမြို့အခြေအနေကိုသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်